ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကူစလဲမစ္စတာပေါ်လိုစာဂျီရိုပင်ညိုတို့တယောက်အခုနိုင်ပိုင်းတွင်ကအမေရိကန်စံချိန်အောက်တိုဘာ24ရက်နေ့ပိုင်းမှာဒီနယူးယောက်ကုလသမဂ္ဂထူးထူးညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အစီအစဉ်တင်သွင်းသွားတာကိုတင်ဆက်မှာပါမြန်မာနိုင်ငံထဲမှာပြီးခဲ့တဲ့ဆန္ဒပြမှုတွေကိုအကြမ်းဖက်နှိပ်ကွပ်တာကြောင့်သေဆုံးသူတွေပျောက်ဆုံးသူတွေအတွက်အထူးစုံစမ်းမှုတွေလိုအပ်ကြောင်းနဲ့အကြမ်းဖက်မှုတွေမှာပါဝင်သူတွေကိုဖော်ထုတ်အရေးယူဖို့မစ္စတာပင်ညရုကတောင်းဆိုသွားပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းကအတိုက်ခံတွေကိုဖိနှိပ်တာနောက်တော့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့တည်ငြိမ်မှုရပြီလို့မဆိုနိုင်တဲ့အကြောင်းလဲမစ္စတာပင်ညရုကထောက်ပြဝေဖန်ပါတယ်။တစ်ဖက်မှာတော့နိုင်ငံတကာရဲ့ဆောင်းချက်တွေကိုအထူးသဖြင့်ဆိုရင်လူခွင့်ကောင်စီနဲ့ကုလသမဂ္ဂလူညွှန်းရေးကောင်စီကနေပြီးတော့မြန်မာနိုင်ငံကိစ္စကိုစုနေတိုင်မင်တာကြီးညာချက်ထုတ်ခဲ့တာတွေပေါ်မှာလဲကျင်းတဲ့အားအမိတဲ့အကြောင်းသူကပြောပါတယ်။ဒါအပြင်မြန်မာဆွေရနိုင်ငံကြီးဌာနကနေပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ထံကိုစာရေးသားပေးပို့ရမှာသူ့ရဲ့ခီးစဉ်ကိုခွင့်ပြုမယ်လို့ဆိုတာကြောင့်သူ့အနေနဲ့အားရမိတဲ့အကြောင်းလဲဆိုသွားပါတယ်။ဒါပေမဲ့လည်းလက်ရှိသူရရှိထားတဲ့မြန်မာနိုင်ငံတွင်းအခြေအနေတွေကိုတော့ကုလသမဂ္ဂအထူးညီလာခံကိုခုလိုစင်ကန်သွားပါတယ
်။ I would be particularly concerned.To verify the numbers, whereabouts, and conditions.
အခုလက်ရှိဖမ်းဆီးထားသူတွေကိုဗမာထားတယ်သူတို့အခြေအနေဘယ်လိုရှိလဲဆိုတာတွေနောက်ဆန္ဒပြပွဲအတွင်းဘယ်လောက်သေဆုံးခဲ့တယ်ဆိုတဲ့အရေးတက်တွေကိုအတိအပြုစစ်ဆေးဖို့လိုပါတယ်ဒီနောက်ပိုင်းအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်စရာသတင်းတွေလည်းရထားပါတယ်ထိမ့်သိမ်းထားစဉ်အတွင်းသေဆုံးတယ်ဆိုတဲ့သတင်းတွေပျောက်ဆုံးနေသူတွေရှိတယ်ဆိုတဲ့သတင်းတွေနောက်ထိမ့်သိမ်းခံထားသူတွေအနေနဲ့အစားအစာနဲ့ရေဆေးဝါးတွေမရရှိဘူးဆိုတဲ့သတင်းတွေရနေပါတယ်လို့သူကပြောသွားတာပါဒါကြောင့်လေသူ့ရဲ့နောက်ပိုင်းရရှိတဲ့မြန်မာနိုင်ငံတွင်းကအချင်းဒီသတင်းတွေနဲ့ပတ်သက်လို့သူ့အနေနဲ့အစိုးရမိတဲ့ကြောင်းလဲမစ္စတာပင်ညရုကကုလသမဂ္ဂထူထူးညီလာခံကိုတင်ပြသွားပါတယ
် During the curfew hours with the army going home by home searching
တွင်နေရဆိုရင်တော့ညမထွက်ရမိတ်ထုတ်ပြန်ထားတဲ့အချိန်မှာပဲစစ်တပ်ကနေပြီးတော့တအိမ်ဝင်တအိမ်ထွက်ရှာဖွေပြီးတော့ဆန္ဒပြပွဲမှာပါဝင်သူတွေကိုလိုက်လံဖမ်းဆီးနေပါတယ်နောက်တင်းရှောင်နေရသူတွေရဲ့မိသားစုဝင်တွေကိုဖမ်းနေပါတယ်ဒီလူတွေကိုဖမ်းမိဖို့အတွက်မဆိုင်တဲ့မိသားစုဝင်တွေကိုဒဇင်ခံလုပ်ပြီးတော့ဖမ်းထားတဲ့ပုံပေါက်နေတယ်လို့သူကပြောခဲ့တာပါမစ္စတာပင်ညရုဟာမြန်မာနိုင်ငံကိုတွားရောက်တဲ့ခါမှာဒီအခြေအနေတွေကိုအသေးစိတ်စစ်ဆေးခွင့်ရမယ်လို့သူမျှော်လင့်တဲ့အကြောင်းလဲသူကဒီကုလသမဂ္ဂအထူးညီလာခံကိုအခုလိုစဉ်းစားပါတယ်
I have received a report that from 26 September to 6 October
26 September လကနေပြီးတော့ October 6ရက်နေ့အထိဖုန်ကြီးကျောင်းပေါင်း252ကျောင်းကိုလူမျိုးရေးတပ်ဖွဲ့တွေကဝင်ရောက်စီးနှင်းမှုတွေလုပ်တယ်လို့သတင်းရပါတယ်။ဒါအပြင်ထင်းသိမ်းထားသူအချို့ကိုအထူးခုံရုံးတွေဖွဲ့ပြီးတော့ထောင်ဒဏ်တွေချမှတ်ခံခဲ့ရတယ်လို့လည်းသတင်းရပါတယ်။အခုဒီမြန်မာနိုင်ငံကိုတွားရောက်ခွင့်ရတဲ့အခါမှာဒါတွေကိုအသေးချာစီစစ်စုံစမ်းခွင့်ရမယ်ဆိုတာကြောင့်အလွန်ဝမ်းမြောက်မိပါတယ်လို့သူကပြောပါတယ်။အခုချိန်မှာတော့သူ့အနေနဲ့ဒီအချက်လက်တွေကိုတိကျသတင်းရဖို့ခက်နေတယ်။ဒါပေမဲ့လည်းမြန်မာစစ်စုရအနေနဲ့ကုလသမဂ္ဂလူခွင့်ကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ထားတာတွေကိုတော့လိုက်လုပ်ဖို့လိုတယ်လို့မစ္စတာပင်ညရုကမြန်မာစစ်စုရကိုထောက်လောင်းတောင်းဆိုထားပါတယ်
။ According to other sources between 30 to 40 monks and 50 to
ဒီနေရာတွေကရတဲ့သတင်းတွေအရဆိုရင်တော့ယဟန်တန်ကအပါ30ကနေ40နောက်တာမန်အယက်သား50ကနေ80အထိသေဆုံးခဲ့တယ်လို့သိရပါတယ်။အယောက်200လောက်ထိခိုက်ဒဏ်ရာရမှုတွေဖြစ်ခဲ့တယ်လို့သိရတဲ့အကြောင်းမစ္စတာပင်ညရုကပြောသွားတာပါ။ဒါကြောင့်မလို့လဲလူခွင့်ရေးကောင်စီရဲ့ပြီးခဲ့တဲ့ဆုံးဖြတ်ချက်အတိုင်းဒီဖမ်းခံသူအလုံးရဲ့ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာတွေလုံခြုံမှုရှိဖို့နောက်ပြောင်းဆုံးသူတွေကိုအစိုးရကပြန်လည်စီစစ်ဖို့ဖမ်းခံသူတွေကိုအပြူဆိုင်ရာကြက်ချင်တွေအတင်းလိုမျိုးလူသားချင်းစာနာကူညီတဲ့အဖွဲ့တွေနဲ့တွားတွေ့ဆုံခဲ့ပြုဖို့နောက်ဖမ်းထားသူအလုံးကိုချင်းချင်းရှိလှုပ်ပေးဖို့ဒီဖြစ်ခဲ့တဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးဖို့ဆိုတာတွေကိုလည်းမစ္စတာပင်ညရုကထပ်မံတောင်းဆိုပါရယ်အခုဒီပြီးခဲ့တဲ့ဆန္ဒပြမှုတွေကိုအကြမ်းဖက်ဖြေရှင်းခဲ့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံဟာအသွင်ကူးပြောင်းရေးအတွက်အတော့ကိုအနှောက်အယှက်ဖြစ်သွားတယ်လို့မစ္စတာပင်ညရုကထောက်ပြဝေဖန်သွားပါရယ
် The persecution of members of political parties in the opposition and human rights defenders
မြန်မာစစ်စိုးကအခုသူတို့ပြောနေတဲ့အသွင်ကူးပြောင်းရေးအတွက်နိုင်ငံရေးလမ်းပြမြေပုံအတိုင်းဆောင်ရနေတယ်ဆိုပေမဲ့အခုလိုမျိုးဒီအတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေလူခွင့်ရေးကာကွယ်လှုပ်ရှားသူတွေကိုနှိပ်ကွပ်နေတဲ့ကိစ္စကြောင့်စစ်မှန်တဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုအင်တန်ကိုအနှောက်အယှက်ဖြစ်စေတယ်လို့သူကပြောသွားတာပါ။ဒါကြောင့်လည်းပဲစစ်စိုးကအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုတကယ်လုပ်မယ်ဆိုရင်တော့မြန်မာလူထုအနေနဲ့လွတ်လပ်စွာဆန္ဒပြဖော်ထုတ်တာတွေကိုခွင့်ပြုရမယ်လို့မစ္စတာပင်ညရုကမြန်မာအစိုးရကိုအကြံပေးတိုက်တွန်းပါတယ
်။ There will be no progress in Myanmar's political transitionUnless ordinary people have space.
မြန်မာလူထုတွေအနေနဲ့သူတို့ရဲ့သဘောဆန္ဒတွေကိုလွတ်လွတ်လပ်လပ်နဲ့ထုတ်ဖော်ပြသခွင့်မရှိဘူးဆိုရင်တော့မြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးတွေတိုးတက်မှုရနေပြီလို့မဆိုနိုင်တဲ့အကြောင်းမစ္စတာပင်ညရုကပြောသွားတာပါမစ္စတာပင်ညရုရဲ့ဒီကုလသမဂ္ဂထူထူးညီလာခံကိုတင်ပြချက်တွေအပေါ်မှာမြန်မာတံတမကြီးဦးတောင်ထွန်းကတုံ့ပြန်ရမှာထုံးစံတိုင်းမှာပဲဒီမစ္စတာပင်ညရုရဲ့ဒီတင်ပြချက်တွေဟာအခြေမြင့်မရှိဘဲနဲ့အတိုက်ခံဖွဲ့တွေသဘုံဖွဲ့တွေကပြီးတဲ့အချက်လက်တွေဖြစ်တယ်လို့မြန်မာကိုယ်စားလှယ်ကတံပြန်ပြောဆိုခဲ့ပါတယ်
That The special reporter is someone who is not unfamiliar with the complex situation obtaining in Myanmar.
လူခွင့်ရဲ့အထူးကိုယ်စားလှယ်ကြီးဟာဒီမြန်မာနိုင်ငံတွင်းကဖြစ်နေတဲ့ရှုပ်ထွေးလာတဲ့အခြေအနေနောက်ပြီးတော့အစိုးရရဲ့လူမှုရေးစီးပွားရေးလှုပ်ဆောင်ကြိုးပမ်းချက်တွေကိုမရင်နှီးပဲနဲ့အတော်လေးကိုအလှမ်းဝေးနေပါတယ်လို့ဒီမြန်မာတမ္ပတ်ကြီးဦးတောင်ထွန်းကတံပြန်ပြောသွားတာပါ။မြန်မာစစ်စွေအနေနဲ့ကကုလသမဂ္ဂအေဂျင်စီတွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်။နောက်ပိုင်းမှာလည်းဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့ဦးတောင်ထွန်းကပြောပါတယ်။ပြီးခဲ့တဲ့ဆန္ဒပြမှုတွေဟာအတိုက်ခံတွေဘက်ကသွေးထိုးလှုံ့ဆော်ခဲ့တာကြောင့်ဖြစ်ပြီးတော့တာမန်အများပြည်သူတွေကဒီဆန္ဒပြမှုတွေနဲ့မပတ်သက်ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ဆန္ဒပြမှုတွေကိုအစိုးရဘက်ကတတ်နိုင်တဲ့လောက်လက်လျောခွင့်ပြုခဲ့တဲ့အကြောင်းလည်းတာမန်ကြီးဦးတောင်ထွန်းကအခုလိုပြောပါတယ်။
The government exercised restraint and did not intervene for nearly a month. The security forces.
အစိုးရအနေနဲ့ကဒီဆန္ဒပြမှုတွေကိုတလကြာလောက်ကိုလွှတ်ထားပြီးတော့အတိုက်ငံဆုံးထင်းထင်းထင်းလုတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးတိုင်းပြည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုကိုထိခိုက်လာတဲ့အတွက်ကြောင့်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဥပဒေစိုးမိုးမှုအတွက်ဆောင်ရွက်ခဲ့ကြတာဖြစ်တယ်လို့ဦးတောင်ထွန်းကပြောခဲ့တာပါ။ဒီနောက်မှာတော့ဒီမြန်မာနိုင်ငံရဲ့အခြေအနေဟာအခုဆိုတည်ငြိမ်မှုရနေပါပြီလို့လည်းဦးတောင်ထွန်းကဒီ Mr. Pinjaro ရဲ့အစီအစဉ်ကစားကိုပြန်လည်တုံ့ပြန်သွားပါတယ်။